Welcome to the Voice of America in Burmese.
မင်္ဂလာတက်စမှာတော်တာရှင်များရှင် View American တက်ကနေ2024ခုနှစ် March လ26ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio အစီအစဉ်တွေကို Live to Meter 1925 32အပြင် Live Meter 190လောက်ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမကတောင်းဝင်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုအလိမ္မာနဲ့တူပြောပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas အဖွဲ့ကိုချေမှုန်းမှုအတွက် Israel ဘက်ကစစ်စင်ရေးတွေကိုအရှိန်မြှင့်မာတော့မယ် American နိုင်ငံ Maryland ပြည်နယ်မှာရှိတဲ့ Kibrish တရားကြီးဒီကနေ့ပဲပြိုကျခဲ့ပါတယ်အာချီပြည်နယ်နီးမှောက်သွားတဲ့ Rohingya လေးကရုံလောင်း၁၁လောင်းနဲ့ရှာတွေ့ခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်ကကုန်းလော်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော
့မရှိမရလို့ပြီးပါအသေးလို့ရတယ်မြေသားစစ်ပါလေမြို့တိဘက်ကတော့ရှိပါသေးတယ်ကုန်းလော်နဲ့မြို့တိကကိုက်ကြတော့ဖြစ်နေတယ်ကုန်းလော်တွေကတော့မြို့တိဘက်ထွက်ပြေးသွားတော့ဖြစ်နေတယ်ဆက်ဘက်ကတော့ရှိပါသေးတယ်မြေနဲ့ချင်းနဲ့တိနေတယ်
KIA ပြန်ကြားရေးတာဝန်ခံဘုံမကြီးနော်ဘူးပြောပြသွားတာပါဒီအကြောင်းသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူစကိုင်းတိုင်းဘက်ကအခြေအနေနဲ့မော်လမြိုင်မြို့အဝင်အထွက်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေအပအဝင်လေကြောင်းအင်အားစီးရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအငြိစည်းရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုလည်းနားဆင်ရမှာပါဒါရင်ကိုမတင်ဆက်ပေးခင်အခုရင်ဆုံးတော့ထိတ်တန့်နဲ့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကဟာမတ်စစ်သွေးကြောအဖွဲ့ကိုချေမှုန်းမှုအတွက်စစ်စင်ရေးတွေကိုအရှိန်မြှင့်မယ်လို့ဒီကနေ့ပဲကြေညာပြုခဲ့တယ်လို့ဂါဇာကမ်းရောင်ဒေသမှာအပြစ်အခက်ရက်စဲရေးချက်ချင်းတောင်းဆိုနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းပြစ်တင်ဝေဖန်ခဲ့ပါတယ်။ဟာမတ်စ်ဘက်ကမဖြစ်နိုင်တဲ့တောင်းဆိုမှုတွေကိုလိုက်နာမှာမဟုတ်တယ်လို့ဖမ်းဆီးခံထားရသူတွေအလုံးပြန်လွတ်လာရေးဟာမတ်စ်တို့ရဲ့စစ်ရေးနဲ့အုပ်ချုပ်ရေးစွမ်းရည်အလုံးကိုဖျက်ဆီးနိုင်ရေးနဲ့ဂါဇာကနေပြီးတော့ Israel ကိုနောက်ထပ်ဘရော့မှအန်နေမပြုတ်နိုင်ရေးစတဲ့ရည်မှန်းချက်တွေပြည့်တဲ့အထိဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောကြားခဲ့ပါတယ်။ဂါဇာမှာချက်ချင်းအပြစ်ရရေးဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှမဲခွဲခဲ့စဉ်ကအမေရိကန်ကဗီတိုသုံးပြီးမပယ်ချခဲ့တာကြောင့်ဝါရှင်တန်ကိုဂါဇာအရေးဆွေးနွေးမယ်ကိုယ်စားလှယ်အဖွဲ့ဆေးလို့ရေးအစီအစဉ်ကိုဝန်ကြီးချုပ် Netanyahu ကပယ်ဖျက်ခဲ့ပြီးနောက်အခုလိုပြောကြားခဲ့တာပါ။ Rafah မြို့အပေါ်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့ American Israel နဲ့ American ရဲ့စိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်စီစဉ်ထားတဲ့ဆွေးနွေးပွဲအတွက်ကိုယ်စားလှယ်အဖွဲ့ကိုမစေလွှတ်တော့တဲ့အပေါ်မှာလည်းအမတန်စိတ်ပျက်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒါပေမဲ့ Israel ကာကွယ်ရေးဝန်ကြီးနဲ့ American အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးရင်တော့ Rafah ကိုထိုးစစ်မဆင်မှုဖိအားပေးသွားမယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်ရှင်
။ရုရှားနိုင်ငံမှာလွန်ခဲ့တဲ့တစ်နှစ်နီးပါးတည်းကတရုတ်လုံးမှုနဲ့ဖမ်းဆီးထားတဲ့ American သတင်းတောက် Ivan Grishkovic ကိုအမှုမဆက်သေးခင်ဖမ်းဆီးထားခြင်းကိုတရားရုံးကနောက်ထပ်သတင်းတိုးလိုက်ပါတယ်။သူကိုဂျွန်လ30ရက်နေ့အထိဆက်ပြီးတော့ထိန်းသိမ်းထားမယ်လို့တရားရုံးကဒီကနေ့အမိန့်ချလိုက်တာပါအမှုကိုဘယ်တော့စတင်ကြစစ်ဆေးကြနာမယ်ဆိုတာလဲမသတ်မှတ်သေးပါဘူးရဲကဒရင်ဘက်မြို့မှာတရင်သွားယူနေစဉ် Grishkovic ကို2023ခုနှစ် March လကဖမ်းဆီးခဲ့တာဖြစ်ပါတယ်သူကိုတရှိုလုံးမှုနဲ့ရုရှားကဖမ်းဆီးထားပေမဲ့စွပ်စွဲချက်တွေအတွက်အထောက်အထားဘာမှထုတ်ပြတာမရှိပါဘူးIvan Grishkovic ကိုတိုင်ရော Wall Street Journal သတင်းစာတိုက်ကပါရုရှားရဲ့ဆွဆွဲချက်ကိုညှင်းပယ်ခဲ့ကြပါတယ်။သူမှာဘာအပြင်းမှမရှိကြောင်းနဲ့သူအိမ်ကိုပြန်လာနိုင်မှုအမေရိကန်အစိုးရအနေနဲ့ကြိုးပမ်းပေးမယ်လို့မျှော်လင့်ကြောင်း Wall Street Journal လက်ထောက် Editor Paul Baggett ကပြောကြားခဲ့ပါတယ်။သတင်းတောက် Ivan Grishkovic ကိုရုရှားကဖမ်းဆီးထားတဲ့လောက်ရဟာမှားယွင်းတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းကြေညာထားပါတယ်ရှင်။
တရုတ်နိုင်ငံမှာနေထိုင်ပြီးတော့တရုတ်အစိုးရနဲ့ဆက်နွယ်မှုရှိနေတဲ့ဟက်ကာ9ဦးပေါ်အမေရိကန်နဲ့ဗြိတိန်အာဏာပိုင်တွေကရာဇဝတ်မှုတွေနဲ့တရားစွဲလိုက်ပြီးတော့ဒဏ်ခတ်အရေးမျိုးတွေလုပ်လိုက်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အရေးကြီးတဲ့အခြေခံအဆောက်အုံတွေကိုကာကွယ်နေတဲ့တစ်ချိန်တည်းမှာပဲအန္တရာယ်များတဲ့စိုက်ဘာထောက်လန်းတိုက်ခိုက်နေသူတွေကိုအာယုံစိုက်စောင့်ကြည့်အရေးယူနေတာဖြစ်တယ်လို့အမေရိကန်ရဲ့အကြမ်းဖက်မှုနဲ့ငွေကြေးဆိုင်ရာထောက်လန်းရေးဌာနရဲ့လက်ထောက်အတွင်းဝင် Brian Nelson ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းဆွဆွဲတဲ့နိုင်ငံတွေအနေနဲ့တက်သည့်အထောက်အထားမခိုင်လုံတဲ့အချက်လက်တွေနဲ့အပုတ်ချဆွဆွဲတာမျိုးမလုပ်ဖို့ကိုလည်းအခုလိုပြောထားပါတယ်
။中方对此强烈不满，坚决反对，已向相关方面提出严正交涉。
ရေးယူပိတ်ဆို့တာတွေကိုတရုတ်နိုင်ငံအနေနဲ့အပြင်းအထန်ကန့်ကွက်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတွေအနေနဲ့စိုက်ဘာလုံခြုံရေးကိစ္စကိုနိုင်ငံရေးအရာအသုံးချတာမျိုးတွေမလုပ်ဖို့တိုက်တွန်းသလိုတရုတ်နိုင်ငံပေါ်တစ်ဖက်သက်ပိတ်ဆို့တာတွေရပ်ဆိုင်းဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလင်ဂျီယန်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါတရုတ်အစိုးရထောက်ပံ့ထားတဲ့ Advanced Persistent Threat 31 ဆိုတဲ့ Online Hacker အဖွဲ့ဟာအမေရိကန်တာဝန်ရှိသူတွေသတင်းတောက်တွေစီးပွားရေးကုမ္ပဏီတွေဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့ဗြိတိန်ရွေးကောက်ပွဲဆိုင်ရာလေ့လာစောင့်ကြည့်တဲ့အဖွဲ့တွေရဲ့အင်တာနက်ကွန်ရက်တွေကိုဝင်ရောက်ထောက်လှမ်းမှုတွေလုပ်ခဲ့ပါတယ်အဲ့ဒီအဖွဲ့က2010ခုနှစ်ထဲကစပြီးတော့ထောက်လှမ်းတာအရေးပါတဲ့နိုင်ငံသမားတွေကိုအနှောက်ယှက်ပေးတာတရုတ်အစိုးရကိုဝေဖန်သူတွေအပေါ်မှာစိုက်ဘာထောက်လှမ်းခဲ့တာတွေလုပ်ခဲ့တယ်လို့ American Corporate လုပ်ငန်းတွေစီကနေပြီးတော့ကုန်သွယ်ရေးဆိုင်ရာလျှို့ဝှက်ချက်တွေကိုခိုးယူဖို့ရည်ရွယ်တဲ့ထောက်လှမ်းမှုတွေလည်းလုပ်ခဲ့တယ်လို့ American အစိုးရကပြောထားပါတယ်ရှင်
နယူးဇီလန်နိုင်ငံလွှတ်တော်ရဲ့အင်တာနက်ကွန်ရက်ကိုတရုတ်အစိုးရထောက်ပံ့မှုနဲ့ online hacker တွေက2021ခုနှစ်တုန်းကထိုးပေါက်ထောက်လှမ်းမှုတွေလုပ်ခဲ့တယ်လို့နယူးဇီလန်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်အစိုးရကြောထောက်နောက်ခံပေးထားတဲ့ hacker အုပ်စုတွေရဲ့တိုက်ခတ်မှုအပေါ်အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကအရေးယူမှုတွေလုပ်ခဲ့ပြီးနောက်တစ်ရက်မှာနယူးဇီလန်နိုင်ငံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။လွတ်တော်အင်တာနက်ကွန်ရက်ထဲမှာမသိင်ကဇေယစိုက်ဘာထောက်လှမ်းမှုတွေဟာ Advanced Persistent Threat 40ဆိုတဲ့ hacker အုပ်စုနဲ့ဆက်ဆံနေတယ်လို့ New Zealand အစိုးရဆက်သွယ်မှုလုံခြုံရေးဆိုင်ရာဌာနကပြောကြားပါတယ်။နိုင်ငံတွေကဒီမိုကရေစီအခြေခံ institution တွေလုပ်ငန်းတွေကိုဝင်ရောက်ဆော့ဖတ်ဖို့စိုက်ဘာထောက်လှမ်းမှုမျိုးဘယ်မှာမှလက်မခံနိုင်ဘူးလို့ကာကွယ်ရေးဌာနရှေ့နေချုပ် Jude Collin ကပြောကြားခဲ့ပါတယ်။အခုလိုနယူးဇီလန်အစိုးရရဲ့ပြောကြားချက်ကိုတရုတ်တန်ယုံကအခြေမြင့်မရှိတာဝန်မဲ့ပြောကြားမှုဖြစ်တယ်လို့တုံ့ပြန်ပါတယ်။နယူးဇီလန်အပါအဝင်တခြားဘယ်နိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်မဆွက်ဖက်ခဲ့တယ်လို့နောက်လည်းဘယ်တော့မှဝင်ဆွက်မှာမဟုတ်ဘူးလို့တရုတ်တန်ယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA ရဲ့အင်္ဂါညထိတန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလေတစီးဟာပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်နီးမှာမှောက်သွားတာမှာရုပ်အလောင်း11လောင်းကိုဆယ်ယူရရှိတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကမတ်လ25ရက်နှောင်းပိုင်းကပြောလိုက်ပါတယ်။မနေ့အစောပိုင်းထိကတော့ရုပ်အလောင်း9လောင်းကိုဆယ်ယူနိုင်ခဲ့ပြီးတော့နောက်ထပ်ရုပ်အလောင်း6လောင်းကိုထပ်ရခဲ့တာပါ။ဒေသရင်းရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းအကြီးအကဲကတော့ရိုဟင်ဂျာဒါဇင်ဝက်ဟာကမ်းစပ်မှာရေမိုင်14မိုင်26ကီလိုမီတာကွာပင်လယ်ပြင်မှာတည်ဆုံးရတွေ့ရတယ်လို့ AFP သတင်းဌာနကပြောပါတယ်။နောက်ထပ်ရတဲ့ရုပ်အလောင်း6လောင်းကလည်းအမျိုးသမီးအလောင်းတွေဖြစ်ကြောင်းနဲ့အလောင်းတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့လည်းသူကပြောပါတယ်။နင်းမြုပ်သွားတဲ့တစ်သားလှေပေါ်ကနေအသက်ရှင်ကျန်ခဲ့သူတချို့ကလှေနှစ်ချိန်မှာဒါဇင်နဲ့ချီတဲ့လူတချို့အကူအညီရဖို့အတွက်တခြားလှေတွေစီကိုကူးခတ်သွားလာနေတယ်လို့သတင်းပို့ပေးခဲ့ပေမဲ့အင်ဒိုနီးရှားကယ်ဆယ်ရေးသမားတွေကဒုက္ခသည်85ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့အပတ်တောက်ကြနေ့ကရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါ။ရိုဟင်ဂျာမွတ်စလင်အများစုပါတဲ့လေဟာမြန်မာနိုင်ငံကနေထွက်ခွာလာသူတွေလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခတွေထောင်နေချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးရကပင်လယ်ရေကြောင်းခရီးရှည်ကိုအသက်ဆုံးထွက်ခွာလာခဲ့ကြရတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့မငြိမ်သက်မှုတွေကြောင့်လည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလလေကနေဇန်နဝါရီလနှောင်းပိုင်းအထိအမျိုးသမီးတွေနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခတွေ1952ခုဟာအင်ဒိုနီးရှားနိုင်ငံအာချေးနဲ့မြောက်ဆူမတ်ထရာပြည်နယ်တွေကိုဝင်ရောက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UN ACR ကပြောပါတယ်ရှင
်အမေရိကန်လုပ်ပေး3 years ဒုံခွင်းဒုံတွေထိုင်ဝမ်လုပ်လေရင်ပြက်လက်နက်ကြီးတွေတုံးပြီးတော့ထိုင်ဝမ်မှာလေကြောင်းရန်ကာကွယ်ရေးလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်တရုတ်ပြည်မှာကြီးရဲ့စီးရဲအရာကျူးကျော်ချိန်ချောက်မှုတွေရှိနေချင်းထိုင်ဝမ်စစ်တပ်ဘက်ကတိုးမြင့်ကာကွယ်မှုတွေလုပ်နိုင်ဖို့လေ့ကျင့်တာဖြစ်တယ်လို့ထိုင်ဝမ်ကပြောပါတယ်တရုတ်စစ်လေရင်တွေသင်းမောတွေဟာထိုင်ဝမ်ကျွန်းတဝိုင်းနှင်းစင်လိုလိုဖြတ်တန်းပြီးတော့စီးရဲအရာဖိအားတွေပေးနေပါတယ်ထိုင်ဝမ်လို့ Skybound လေကြောင်းရန်ကာကွယ်ရေးစနစ်အမေရိကန်လို့မြေပြင်ကနေဝေဟင်ပစ်ဒုံးတွေအပြင်ကြီးတက်ရေတက်တို့ပါပေါင်းပြီးတော့စစ်ရေးလေ့ကျင့်မှုတွေကိုတနင်္လာနေ့ကလုပ်ခဲ့တယ်လို့ထိုင်ဝမ်လေတက်ကပြောပါတယ်ကြီးရေလေပူပေါင်းပြီးတော့လေကြောင်းရန်ကုကဲထိမ့်ချုပ်ကာကွယ်နိုင်ရေးလေ့ကျင့်ခဲ့တာဖြစ်ပြီးတော့အခက်အခဲမရှိလေ့ကျင့်နိုင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်တရုတ်ပြည်မှာကြီးစစ်လေရင်တွေစစ်သည်မော်တွေထိုင်ဝမ်ပိုင်နက်ထဲအထိမကြာခဏဝင်ရောက်နေတာကြောင့်ထိုင်ဝမ်လေတက်အနေနဲ့ရှိလာနိုင်တဲ့အန္တရာယ်ကိုတုံ့ပြန်နိုင်ဖို့လေ့ကျင့်မှုတွေကိုတိုးမြှင့်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်ရှင်
American နိုင်ငံ Maryland ပြည်နယ် Baltimore မြို့က Patasco မြစ်ကိုဖျက်ဆောက်ထားတဲ့ Francis Scott Key ဒရာကြီးဟာဒီကနေ့မနက်အင်္ဂါနေ့မနက်စောစောပိုင်းမှာပြိုကျသွားပြီးတော့လူပေါင်း9ဦးကတော့ပျောက်ဆုံးနေပါတယ်။စင်ကာပူလန်တင်ထားတဲ့ဒါလီလို့ခေါ်တဲ့ကုန်တင်သင်္ဘောတစ်စင်းကဒရာရဲ့တောက်တိုင်ကြီးကိုဝင်တိုက်ခဲ့ပြီးတဲ့နောက်ဒရာကြီးကပြိုကျခဲ့ရတာပါ။ဒရာကြီးပြိုကျသွားတဲ့အချိန်ဒရာပေါ်မှာကားတချို့သွားလာနေကြတယ်လို့အာဏာပိုင်တွေကပြောပါတယ်။အရေးပေါ်ရှာဖွေကယ်ဆယ်ဖို့ကိုလည်းလုဆောင်နေတယ်လို့ Baltimore အရေးပေါ်ဌာနကတာဝန်ရှိသူတွေကပြောထားပါဗျ။တပ်တန်း48နှစ်ရှိပြီးတော့2ကီလိုမီတာခွဲရှည်လျားတဲ့ဒီတရားကြီးဟာလေးလံသွားအဝေးပြေးလမ်းမကြီးတစ်ခုလည်းဖြစ်ပြီးတော့ Baltimore မြို့အတွက်အားထားရတဲ့အဓိကအဝေးပြေးလမ်းမကြီးတစ်ခုလည်းဖြစ်ပါတယ်။
တရုတ်နိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုဒေါ်လာ17တန်းကျော်လက်ငွေယူမှုနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။ရဟန်းနိုင်ငံတကာစိတ်ကန်းအကြီးအကဲတာဝန်ကို2010ခုနှစ်ပိုင်းတွင်မှတာဝန်ယူခဲ့ပြီးတော့2019ခုနှစ်မှာတရုတ်ဘောလုံးအဖွဲ့ချုပ် CFA ဥက္ကဋ္ဌဖြစ်လာသူချန်ရူရန်ဟာ2020ခုနှစ်ကနေ2023ခုနှစ်အထိတာဝန်ယူခဲ့တဲ့အလုပ်တွေမှာ project contract ပေးတာလုပ်ငန်းရင်းနှီးမြှုပ်နှံတာအားကစားပွဲအစီအစဉ်တွေလုပ်တဲ့နေရာတွေမှာလုပ်ပိုင်ခွင့်သုံးပြီးတော့အလွဲသုံးစားလုပ်ခဲ့တယ်လို့ဟူပေနယ်တရားရုံးတစ်ခုကဆုံးဖြတ်ခဲ့ကြောင်းရှင်းဝါသတင်းကဖော်ပြပါတယ်အဲ့လိုမယော့ဩစာသုံးပြီးတော့ဒေါ်လာ17တန်းကျော်နဲ့ညီများတဲ့ယွမ်ငွေ80တန်းကျော်ဖို့ငွေချင်းနဲ့တံမိုးကြီးပစ္စည်းတွေလက်ခံခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။တရုတ်နိုင်ငံမှာ2022ခုနှစ်ကစပြီးတော့ဘောလုံးအဖွဲ့ချုပ်အဆင့်မြင့်တာဝန်ရှိသူ12ယောက်ကျော်ကိုလက်စားမှုနဲ့ပြစ်ဒဏ်တွေချနေတာမှာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုထောင်ဒဏ်တစ်သက်ချလိုက်တာပါ။တရုတ်ဘောလုံးလောကကိုအကြီးအကျယ်ထိခိုက်အောင်သူလှုပ်ခဲ့တယ်လို့တရားရုံးအပြောကိုကိုးကားပြီးတော့ရှင်းဝါသတင်းကဖော်ပြပါရယ်2012ခုနှစ်တုန်းကလည်းတရုတ်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်း2ယောက်ကိုလက်စားမှုနဲ့ထောင်ဒဏ်10နှစ်ခွဲစီချမှတ်ခဲ့ပါရယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မအလီမာတို့ကပြောပြပေးကြတာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအစီအစဉ်သတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်မိုးမောက်မြို့နယ်ကုန်းလောရွာအခြေဆိုင်စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့မနက်ပိုင်းမှာကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထပ်မံသိမ်းပိုက်လိုက်ပါတယ်။ကုံလော့စခန်းကိုတိုက်ခိုက်ချိန်မှာစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခတ်တာတွေရှိခဲ့တာကြောင့်ကုံလော့နဲ့မြို့သစ်အနီးအနားကကျေးရွာတွေဟာနေရက်စွန့်ခွာထွက်ပြေးနေရတယ်လို့ထိတိုက်ဒဏ်ရာရတာတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါရယ်။ကချင်ပြည်နယ်ကနောက်ဆုံးရတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစီသူကပြောပြပေးပါရှင်
။အကြီးနားဘုံမော်လမ်းမပေါ်ကကုံလော့နဲ့မြို့သစ်ကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဒီလ23ရက်နေ့ကတည်းကစတင်တိုက်ခိုက်နေတာပါ။ဒီလ25ရက်နေ့မှာတော့စစ်ကောင်စီတပ်ကကုန်းလောအခြေဆိုင်ခမာယ380စခန်းကိုစွန့်ခွာသွားခဲ့ပြီး KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူလိုက်တာပါလက်ရှိမိုးမောင်းမြို့နယ်အတွင်းကစီးရီးခြေနေကို KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်ကုန်းလောကကတည်းကခုနှစ်နာရီလမ်းဒီဝဲရှိနေတမ်းဒီဝဲချင်းမှာကုန်းလောတင်မရှိနေရလို့ပြောအပြင်လို့ရတယ်မေသာဖြစ်ပါတယ်မြို့တစ်ဘက်ကတော့ရှိပါတယ်ဟိုကုန်းလောနဲ့မြို့တစ်ကောက်ကိုက်ရတော့ဖြစ်နေတယ်ဒါမှကုန်းလို့တရားတော့မြို့တက်မြို့တက်ထွက်ပြေးသွားတော့ထင်တယ်ဆိုတော့အဲ့ဘက်ကတော့ရှိပါသေးတယ်လင်းနေချင်းနေနဲ့ပြစ်နေတယ
်ဒီအပိုင်းတွင်းမှာမချမ်းဘောနဲ့မန်စီဘက်မှာလည်းစစ်ကောင်စီကတက်စကန်တွေဆုတ်ခွာသွားတာတွေရှိကြောင်းအခုလိုဆက်ပြောပါတယ
်အဲ့ဒါတွေကတော့မချမ်းဘောဘက်ကလည်းသူတို့ကတက်စွဲတွေပေါ့ဖြစ်တန်းကာခင်းတွေကိုမချမ်းဘောတက်ဘက်ကိုပြန်မမဆုတ်သွားတာအဲ့ဒီမချမ်းဘောတက်ဘက်ကိုပြန်မမအင်အားတွေပြန်ဆုတ်တဲ့သဘောရှိပါတယ်ခန်းတစ်ခုကတော့သူတို့ဆွတ်လို့ရှိပါတယ်။နောက်မန်စီဘက်မှာလည်းပဲဟိုမိုင်းခေါင်တို့ပေါ့နော်။အဲ့ဒါကခန်းသုံးခုလောက်သူတို့အင်အားတွေပြန်ဆုတ်တယ်ဆိုတဲ့တော့ဒရင်တွေကြားပါတယ်။ဒါကြောင့်24ရက်နဲ့မနေ့ကတော့ကျွန်တော်တို့ဒီမိုင်းခေါင်ခန်းကိုလည်းကုန်းလုံးကြော်လို့မြှို့ပြလိုက်ပြီးချပြလိုက
်ဆွန်ဘရာဘန်ဘက်မှာတော့တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေဆက်ရှိနေကြောင်းပြောပါတယ်။ဆွန်ဘရာဘန်မြို့အခြေဆိုင်ခလာရ46ကို KIA ပူးပေါင်းတပ်တွေကဝိုင်းပတ်ပိတ်ဆို့တိုက်ခိုက်နေတာ17ရက်ရှိနေပြီဖြစ်ပြီးမြို့ကံပြည်သူတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။မိုးမောင်းမြို့နယ်ဒေသခံတူကတော့ကုန်းလော့စခန်းတိုက်ပွဲဖြစ်ပွားနေစဉ်အနီးအနားကျေးရွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတာတွေရှိကြောင်းနဲ့ဒေသခံတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ရဲသားချုပ်ထိခိုက်တာရှိကြောင်းပြောပါတယ
်။အဲဒီကတော့ပြည်နယ်ရဲ့ဒီမြို့ကဘယ်ကြတော့ဟိုဒီမောင်းတိုးလို့မန္တလေးမှာဟိုလေဘုံကကျဲတာလေ
ဒေ
တာတွင်သတင်းမီဒီယာတစ်ခုဖြစ်တဲ့ကချင် wave ကတော့ဒီလ25ရက်နေ့ကမိုးမောက်မြို့နယ်မင်းချမ်းရွာမှာလက်နက်ကြီးကြီးကျတာကြောင့်အရသာတူတီဆုံးခဲ့ပြီးကလေးငယ်2ဦးဒဏ်ရာရခဲ့ကြောင်းနဲ့21ရက်နေ့ကဟင်းတာရွာမှာလက်နက်ကြီးကြီးကျတာကြောင့်အမျိုးသမီး2ယောက်တီဆုံးခဲ့ပြီး5ယောက်ထိခိုက်ခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကောင်းလောတက်စခန်းကိုကရရင်နဲ့ပူပေါင်းတက်တွေတင်ပလိုက်တဲ့တင်ကိုကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့စကိုင်းတိုင်းဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါစကိုင်းတိုင်းရင်းမပင်တဲ့ဆလင်းကြီးမြို့နယ်ကြားကကြေးရွာတွေကိုစစ်တပ်ဘက်ကနေပြည်ရှင်းလင်းနေတာကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရေဦးနဲ့ခင်ဦးမြို့မှာလည်းစစ်တပ်နေပြည်ရှင်းလင်းရေးအတွင်းအရသာတင်ဆောင်တာတွေရှိခဲ့ပါတယ်စကိုင်းတိုင်းဘက်ကအခြေအနေတွေကိုတော့ကိုစံကျော်ကပြောပြပေးပါရှင်
မလ22ရက်ကအနောက်မြောက်တိုင်းစစ်ဌာနချုပ်ကထွက်လာတဲ့စစ်တပ်ဟာသခိုင်းတိုင်းရင်းမပင်နဲ့ဆလင်းကြီးမြို့နယ်ထက်ကကျေးရွာတွေကိုအင်အား100ကျော်နဲ့ဒီကနေ့မလ26ရက်အထိစစ်ကြောင်းထုတ်နေမြေရှင်းလင်းနေတာပါစစ်တပ်နေမြေရှင်းလင်းရေးအတွင်းကျေးရွာဆရာထက်မနေ့ကအရက်သားတွေစစ်ဘေးတင်းချောင်နေရတာပါဒါအပြင်အရက်သားချို့လည်းဖမ်းဆီးခံထားရတယ်လို့မြောက်ရမကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုကောင်းကအခုလိုပြောပါတယ်ရင်းမပ
င်ရှစ်ဘက်ကရွာတွေစစ်ကြောင်းထုတ်နေတာရှိထားတယ်ရွာတော့တောင်းတာတစ်ခုရှိတယ်အဲ့ဒီရွာတော့ထုတ်နေမှာအင်အား150လောက်ရှိတယ်တော်လို့နဲ့ဆိုလို့ရှိရင်အဲဒီလိုတည်တည်ချင်းချင်းကအောင်ရှိတယ်လို့ပြောသုံးတတ်တာပေါ့။ဟုတ်တော့ဒုံတော့အဲနောက်ပြီးတော်ကြီးအဲရွာပေါင်းအဲ့နာဆိုင်မှာကြော်ထက်မနေပြီးနေရတာရှိတယ်။လူကြီးခံပန်းကတော့ကျွန်တော်တို့ခံပန်းနာကလူကြီးအလုံးပေါင်းဆိုရင်3000ကျော်ထက်မနေမှရှိတာပေါ့။ဘာလို့လဲဆိုတော့အဲ့ရွာကြီးကရွာကြီးတွေဖြစ်တဲ့အတွက်ကြောင့်မလို့လူနေအိမ်တွေလည်းထူထပ်တယ်လူကြီးကလည်းထူထပ်တဲ့ရွာတွေပေါ့။အဲ့နာကရွာသားကရွာသားတချို့ပေါ့နော်ရွာသားတချို့ကျွန်တော်တို့ဒီဖန်ခံတဲ့နေသားတော့ရှိတယ်လို့ကျွန်တော်တို့သတင်းရတာရှိတယ်။နောက်ခုဒီဟောပေါ့ရွာလေးကိုတစ်ဆန်းကလောက်ပြီးတော့ခပြင်းနေတဲ့ဒီတချို့ငါပြည်သူတွေကိုပြန်ခေါ်ခိုင်းတဲ့အနေအထားတွေတော့ရှိတာပေါ့
လက်ရှိအချိန်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနှစ်ဖက်စောင့်ကြည့်အနေအထားနဲ့စီးရင်တင်မာနေပြီးစစ်တပ်ဘက်ကအရက်သားတွေကိုနေရက်ပြန်ဝင်ခိုင်းပေမဲ့အရက်သားတွေဟာစစ်တပ်စစ်ကြောင်းနဲ့ဝေးကွာပြီးဘေးကင်းတဲ့နေရာတွေမှာတင်းရှောင်ခိုလုံနေပါတယ်တဆက်ထဲမှာပဲမက်လာ22ရက်တန်းစင်မျိုးကနေထွက်လာတဲ့စစ်တပ်ဟာ24ရက်မှာတော့ရေဦးမျိုးနယ်တဲကိုရောက်ရှိလာပြီးနေမြေရှင်းလင်းရေးလုပ်ခဲ့တာပါရှင်းလင်းရေးအတွင်းလက်နက်ကြီးတွေပစ်ခတ်တာကြောင့်အရက်သားအမျိုးသမီး2ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပါသေးတယ်ဒါအပြင်ထန်းတပင်ကျေးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးသွားပြီးဂျားကလာစာတင်ကြောင်းတစ်ကြောင်းလည်းမီးလောင်ခဲ့တယ်လို့စစ်ပေးရှောင်ကူညီပေးနေသူတူကပြောပါတယ
်ထန်းတပင်ကျေးရွာကိုမီးရှို့တဲ့အခါမှာစာတင်ကြောင်းမှာမီးရှို့တော့အဲ့ဒီမှာရှိတဲ့ခုံစပွဲတန်းရဘလက်ဘုတ်ကစာပြီးတော့ဗောလေဟွိုက်ဘုတ်ကစာပြီးတော့ဒါ24ရက်နေ့ကကြာမှာမဟုတ်ဘူးခါလူတွေရဲ့ခြေကကျွန်တော်တို့ဒီစကားစက်ကလမ်းပြလိုက်တဲ့လက်နဲ့ကြီးကဂျာရင်းကိုကြာပြီးတော့မြေသမီးနှုတ်ပွဲချင်းပြီးဆုံးသွားတာပေါ့ဟုတ်ရည်ဦးမျိုးနဲ့သူကဘိုးရုံရွာဆက်ဆက်ကရမ်းပြတဲ့တန်ကြီးကြတော့သူတင်းရတော့မယ်အတွက်ဟိုပြင်ဆင်ကြရင်လည်းအင်းကြီးချင်းမြေသမီးရွာပေါ့အဲ့အင်းကြောင်ကြောက်ပေါ်ရတယ်ဟိုဘက်ကရဲ့ကမြေသမီးရွာ
မီးလောင်သွားတဲ့ထန်းတပင်ရွာကအင်ချေအေးအတွက်အတိအကျကိုမသိရသေးဘူးလို့လည်းကုညီပေးနေသူတွေကပြောပါတယ်ဒါ့အပြင်ကလေးငယ်တရားကျော်စာတင်ကြားနေတဲ့စာတင်ကြောင်းမီးလောင်ပျက်စီးသွားတဲ့အတွက်စာတင်ကြားဖို့အခက်အခဲရှိနေတယ်လို့လည်းပြောပါတယ်ရေဦးမျိုးနယ်ထဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်ဟာမလ26ရက်မှာတော့မြို့ချင်းကပ်နေတဲ့ခင်ဦးမြို့နယ်တဲကကျေးရွာတွေကိုနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးနေအိမ်တွေမီးရှို့ခံရတာတွေရှိသလိုဒေသခံအများပြားလည်းတင်းရှောင်နေရပါတယ်ခင်ဗျာ
စကိုင်းတဲ့ဘက်မှာနေမြေရှင်းလင်းလို့ဒေသခံတွေထွက်ပြေးတင်းရှောင်ကြရတဲ့အကြောင်းကိုစံကျော်ပြောပြပေးခဲ့တာပါမကြာခင်မှာတော့မော်လမြိုင်မြို့အဝင်အထွက်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေနဲ့လေကြောင်းအရာဆေးရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစီစဉ်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံတွေပါတွဲဖက်ပြီးတော့ည7:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မော်လမြိုင်မြို့အဝင်အထွက်လုံခြုံရေးအခြေအနေသတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ရမှာပါ ။မွန်ပြည်နယ်မော်လမြိုင်မြို့အဝင်အထွတ်မြို့ပြင်နေရာတွေမှာစစ်ကောင်စီအဖွဲ့တွေစစ်ဆေးရေးတင်းကျပ်နေတယ်လို့ဒေသခံတွေကပြောပါရယ်။ကော်ဘိန်ကျေးရွာရဲစခန်းကိုတော်လှန်ရေးပူးပေါင်းအဖွဲ့တွေသိမ်းပိုက်ပြီးတဲ့နောက်မြို့အဝင်အထွတ်အခုလိုတင်းကျပ်ထားတာလို့ဒေသခံတွေကယူဆနေကြပါရယ်။နောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုတော့မဆုမုံကပြောပြပေးပါရှင်။
မွန်ပြည်နယ်မော်လမြိုင်မြို့အဝင်ထွက်မြို့ပြင်ရဲ့နေရာတိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးရေးတွေကိုတင်းကျပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မြို့တွင်းအသွားအလာကတော့ပုံမှန်အတိုင်းပဲဆက်ပြီးရှိနေပါတယ်လို့ဒေသခံတဦးကပြောပြပါတယ်
။ကျွန်တော်တို့မြို့ဝင်တွေဆိုတော့ဝင်ကပေါ့ဆိုရန်ကုန်ဝင်တဲ့ပေါ့ရန်ကုန်ကနေသံလားကျန်တဲ့အေးပေါ့ရှိနေ။နောက်တစ်ပေါက်ကတက်မြို့တက်မြို့ဘက်ကလာတဲ့ပြည်ပေါ့။နောက်တော့ကျွန်တော်တို့တက်ဖို့ရှိတဲ့နေရာဟိုတရနာဟိုကော့ဘုံတန်းကဥပဒေဝင်တန်းကအဖွန်သားကိုဖြတ်ပြီးတော့ဝင်လာတယ်ဆိုတော့အဲ့ဒါအင်္ဂလိပ်စနေကတော့တော့မော်နယ်မြို့ပြည်ကျိုးဟိုဘက်ကျွန်တော်တို့မူးတုံတန်းကြခြေဘက်ထွက်တဲ့မြို့ပြည်နဲ့ကြတော့ဆောင်းစုပ်ဒီအိမ်မှာပဲကျတော့မြို့ရဲ့မှာမကြဘူ
းမွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ဂရိတ်မြို့နယ်ကော့ဘိန်းကျေးရွာကရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကမတ်လ25ရက်နေ့မနေ့တုန်းကသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးမြို့အဝင်ထွက်တင်းကျပ်လာတာဖြစ်ပါတယ်ဒီလိုမျိုးစစ်ကောင်စီတပ်တွေဘက်ကစစ်ဆေးရေးတွေတင်းကျပ်နေတဲ့အတွက်လမ်းအသွာအလာကျပ်နိုင်တဲ့နေရာတွေကိုလည်းဒေသခံက VOA ကိုအခုလိုပြောပြပါတယ
်။ဒီဘက်ကအသွာအလာကပမာဆိုဒီဘက်ကကျပ်မှာသူကပမာဆိုကျပ်တယ်။ကျပ်မျိုးဒီအခွန်ကပမာကျပ်နေမှာတကယ်လို့စစ်ပြီးရှောင်းနေတော့မြို့ပေါ်ပြီးရောဒီကရန်ကုန်ဘက်ကဝင်ပေါ့နောက်တော့ကြီးတန်းကျပ်ပေါ့ဆရာကျပ်တယ်။ဒီဘက်ကကျပ်မှာပုံမြတ်တော်ဖြစ်တာလေကျွန်တော်ဒီပေါ့ရောအရန်ကျပ်
မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ဂရိတ်မြို့နယ်ကော့ဘိန်းရွာရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မှာမတ်လ25ရက်နေ့ညနေပိုင်းလောက်ခရဲကတရနာကျေးရွာကိုစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတဲ့အတွက်စစ်ရေးအခြေအနေကအတော်လေးတင်းမာနေပါတယ်လို့တရနာရွာခံကပြောပြပါတယ်ရွာတွေကိုစစ်ကြောင်းတွေထိုးလာတဲ့အတွက်ဒေသခံပြည်သူတွေဟာကြောက်လန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းပြောပြပါတယ
်စစ်သားလည်းဒီကရဏာမှာရှိတယ်လို့စီးရဲတင်းမာတဲ့သဘောမျိုးကနော်ကျွန်တော်တို့လည်းကိုယ်ညာမှာရှိနေတယ်ကိုယ်မှာပေါ့ထိကြတဲ့ဆောင်ကလေးချူရတဲ့ဘုံကြီးကြောင့်ကတည်းတယ်ချူကြတော့အဲ့ဒီမှာရှိတယ်အဲ့ဒီမှာရှိတယ်နေတယ်ကျွန်တော်တင်နေတယ်တရားမရမှာရှိမှာပေါ့ဘုံကြီးမျိုးဖြစ်မဆင်းနေကောလား
ကော်ဘိန်းရဲစခန်းတိမ်တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကဂျိုင်းမြစ်မှာစိုက်ကတ်ထားတဲ့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းကိုအသုံးပြုပြီးဘုံကျဲတိုက်ခိုက်တာကြောင့်အရက်သား9ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့နေအိမ်တွေဖုံကြီးကျောင်းနဲ့တီလာရှင်ကျောင်းတွေလည်းပျက်စီးခဲ့ပါတယ်။ဒါကြောင့်စစ်ကောင်စီဘက်ကအလားတူတိုက်ခိုက်လာမှကိုလည်းတရနာရွာခံတွေကစိုးရင်ကြောက်ရွံ့နေကြတာဖြစ်ပါတယ်။ကော်ဘိန်းနဲ့မော်လမြိုင်ကြားမှာရှိတဲ့တရနာကျေးရွာရဲ့ရဲစခန်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ကောင်စီဘက်ကတော့စစ်ရေးတင်းမာနေတဲ့အခြေအနေမှာမော်လမြိုင်မြို့ရဲ့အဝင်ထွက်ကိုခရိုင်းထက်ပို့ပြီးတော့တင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။
မော်လမြိုင်မြို့အဝင်အထွက်မှာလုံခြုံရေးအခြေအနေတင်းကျပ်ထားတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမုံကပြောပြပေးခဲ့တာပါ။ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုတခါတော့89နှစ်မြောက်တမရော်နေ့စစ်ရေးပြပွဲမှာလေကြောင်းအင်အားစစ်ရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းကိုဆက်ချင်ပါတယ်။မလက်ဖြန်ကြာရောက်မဲ့တက်မတော်နဲ့တော်လန်ရေးနဲ့စည်ရေးပြပွဲမှာလေရင်ရဟတ်ရင်တွေနဲ့စွမ်းရည်ပြအလေးပြုပြန်တက်ပြီးတော့အထူးထူးခြားခြားကျင်းပသွားမယ်လို့စစ်ကောင်စီကကြေညာပါဗျ။စည်ရေးပြအခမ်းအနားကိုနေပြည်တော်မှာရာသီဥတုအခြေအနေကြောင့်ညနေပိုင်းမှာကျင်းပမယ်လို့လည်းဆိုပါဗျ။နိုင်ငံအနှံ့စစ်ပွဲတွေဖြစ်နေချိန်မှာကျင်းပမယ်စည်ရေးပြအခမ်းအနားအပေါ်အမြင်တွေနဲ့ပတ်သက်လို့မမျှသိအောင်ကပြောပြပေးပါမယ်ရှင်
။1954ခုနှစ်မှာကျင်းပတဲ့ကိုနှစ်မြောက်တက်မတော်နေ့ကနေ1968ခုနှစ်22နှစ်မြောက်တက်မတော်နေ့ထိ14ချိန်တိုင်တက်မတော်နေ့အခမ်းအနားကိုညနေပိုင်းညပိုင်းမှာကျင်းပခဲ့တယ်လို့မျိုးအပြင်ရာသီဥတုအပူချိန်ကြောင့်အခုအခါ89နှစ်မြောက်တက်မတော်နေ့စီးပြပွဲကိုမတ်လ28ရက်နေ့ညနေပိုင်းကနေစပြီးတော့ကျင်းပမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေဘက်ကမေးမြန်းတာကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ဖြေကြားပါတယ်ညာဘက်စီးပြအခမ်းအနားနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောဆိုပါရစေ။
ညာဘက်မှာစီးပြအခမ်းအနားကျင်းပချိန်မှာလေရင်ရဟရင်များတဲ့ညာဘက်စွမ်းရည်ပြလေးပြုပြန်တမ်းမှုကိုထူးခြားစွာတွေ့မြင်ရမှာဖြစ်ကြောင်းပြောလိုပါရစေ
။ ဒါပေမဲ့ဘလူးပြန်တမ်းမှုတွေပါဝင်မယ်ဘလူးထူးထူးခြားခြားပြတာမယ်ဆိုတာတိတိကျကျပြောဆိုတာမရှိပါဘူးစစ်ကောင်စီဘက်ကထူးထူးခြားခြားပြင်ထားတယ်ဆိုတဲ့တက်မရိုနေအပေါ်မှာဘသူတွေကဘလူးမျိုးရှုမြင်ကြပါသလဲလက်တလောစစ်ကောင်စီရဲ့တိုက်ပွဲတွေပြင်းထန်နေတဲ့ကချင်လွတ်လပ်ရေးတပ် KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့မနေ့ပြန်စစ်ကောင်စီကျင်းပမယ်တက်မရိုနေအပေါ်အခုလိုမှတ်ချက်ပြုပါတယ်
ကျွန်တော်တို့ကအော်အထူးဒီတဘောထားထုတ်ပြန်တာမရှိဘူးတုံးတတ်တာလည်းမရှိဘူးเนาะအဲဒါပေမဲ့ဟိုအလုံးချပြရတဲ့အတိုင်းမြောင်းလိုက်ကတော့ထူးခြားတာကတော့ပြည့်ပြခန္ဓာတွေရောညနေဘိုင်းဆက်တက်တယ်သူကတတိယအလုံးချတဲ့အတိုင်းဖြစ်ပါလေ9နာရီလောက်ကနဲ့စပြီးမှပြည့်ပြခန္ဓာအခန်းတွေလုံးလုံးချရတယ်မလို့မဖြစ်လို့လုတ်တဲ့တဘောတော့ပဲပြင်ပါတယ်အဲ့ကြည့်ကြည့်ကြည့်ပေါ့နော်မလစ်ကပ်ပြတ်နေတာ။ဒါနဲ့ဒီလိုလေဒီအနေထားနဲ့ညနေပိုင်းလုတ်တဲ့ပုံမျိုးတော့ရှိပါသေးတယ်။အဲမလို့လည်းသူ့အတွက်တော့တိခါလဲကြတ်သွားမှာပေါ့။အဲ့ဒါကြောင့်အဲကျူစာပြမအလုပ်တော့လုတ်တဲ့ပုံမျိုးတော့ရှိပါသေးတယ်။အဲကျွန်တော်အမြင်ပါတာနော်အစီရကြဘာမှညနေပိုင်းပဲလုတ်မယ်ဆိုတာတော့တော်တော်လေးအပြောင်းလဲတော့ရှိတာပေါ့။သူသူရှားတကူတော့ဖြစ်တာပေါ့ကွာ။ဟုတ်တယ်
စီလီလာတုံးသက်သူတူကတော့ဟိုးအရင်တတိုင်းပြည်လုံးဖက်စစ်ကိုတော်လှန်ခဲ့တဲ့တမိုင်းမှတ်တိုင်တစ်ခုဖြစ်တဲ့တော်လှန်ရင်းနေဟာတမိုင်းမှာအဖျောက်ခံလိုက်ရတဲ့အခြေအနေဖြစ်နေတယ်လို့တုံးသက်ပါတယ်
။2029ရဲ့နေ့နေ့ဖက်စစ်တော်လှန်ရေးဆိုပြီးတော့ဖက်စစ်တော်လှန်ရေးနေ့ဆိုပြီးတော့တမပီကျင်းပါတယ်။ဆိုတော့တောက်ချက်ကျင်းပါလာတာကတော်လှန်ရေးကောင်စီတက်တယ်။မဆလာစစ်တက်တယ်။တော်လှန်ရေးနေ့တမရုံနေ့တွေ့ပြီးတော့ပေါ်ခဲ့တယ်ဖက်စစ်ပြန်ပါတယ်။နောက်ပိုင်းကျတော့တော်လှန်ရေးနေ့ဆိုသူလိုက်တက်ကုန်လေးတို့ကြည့်ရဲဒီတိုင်းရတာမှတ်တော်လာရင်နေဘုနော်ပက်စစ်တော်လာရင်နေပက်စစ်ကိုတော်လာနေတယ်နော်တတ်မလို့အပါဝင်တတ်မလို့ဆိုတာကတကယ်တတ်မလို့ပြီးသားလည်းတတ်မလို့နော်ပြီးသူလူလူကိုကိုကာဝဲလည်းတတ်မလို့တရအနေနဲ့တော်လာရင်ကိုတူတူဆင်နွှဲခဲ့တယ်တော်လာရင်ကပေါက်ပါလာတယ်ဆိုတာတတ်မလို့တရအနေနဲ့အနှစ်သာရရှိရှိကျင်းပါအမှန်ကတော့ဒါပေမဲ့အဲ့ဒီချိန်နေနဲ့ချိန်ရင်တော့
အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီကျင်းပတဲ့တက်မရုံနည်းကိုအတိအမှတ်ပြုစရာမရှိဘူးလို့စီးတာဝန်ခံဥမမောင်ဆွေကပြောဆိုပါတယ
်ခေဆက်ဆက်ဆက်ရနာရှင်တွေကတော်လိုင်းရင်းနေရောစွန်ကိုဟိုတက်မရုံနည်းဆိုပြီးတော့သူတို့ရဲ့ယာတုစီစဉ်တည်မြဲဖို့အတွက်ကိုဒါအသုံးချခဲ့ကြတာရှိပါတယ်ဆိုတော့ဒီနေ့ဒီအချိန်မှာလည်းဆက်ခါဆာအနေနဲ့အလုပ်ပါပဲအသုံးချနေတာရှိပါတယ်ဒါပေမဲ့ပြည်သူလူထုအနေနဲ့လည်းလုံးဝထောက်ခံခြင်းမရှိတော့တဲ့အတွက်ပြည်သူလူထုကလည်းသူတို့ကျင်းပနေတဲ့ပွဲတွေကိုအသိမမပြုပါဘူးကျွန်တော်တို့ကလည်းသူတို့ကျင်းပနေပါတယ်ဆိုတော့တက်မရုံနည်းကိုလုံးဝအသိမမပြုပါဘူးပြ
1945ခုနှစ်မတ်လ29ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့တက်မရုံအပြင်လူထုတရက်လုံးကဖက်စစ်ဂျပန်ကိုတော်လှန်ခဲ့တာကြောင့်တော်လိုင်းရင်းနေဖြစ်တတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုစတင်အသက်သွင်းပေးခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်တိုင်းပြည်ကိုစတင်အာဏာသိမ်းပြီး1962ခုနှစ်နောက်ပိုင်းမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်မှာအများပြည်သူနဲ့သက်ဆိုင်တဲ့တော်လိုင်းရင်းနေကိုတက်မရိုနေဖြစ်ပြောင်းလဲခေါ်ဆိုကျင်းပခဲ့ပါတယ်။အထူးသဖြင့်2021ခုနှစ် February 10ရက်နေ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့စီရေးအရှိန်အတင်းမာဆုံးအချိန်မှာပဲတက်မရုံနေကိုအခုလိုတမူထူးကြပြီးကျင်းပတာလည်းဖြစ်ပါရဲ့ရှင်
။လေကြောင်းအင်အားစီရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့တရင်ကိုမမြသစင်အောင်ကပြောပြပေးကြတာပါ။ဒီကနေ့ကြောင့်တော့ရေကုန်ကတရင်ပြဖို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းမှာအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။
နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာကြကြမှာတော်တော်ရှင်များရှင် VOA American တရက်2024ခုနှစ်မတ်လ26ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ဘာရီမျိုးကစာအုပ်အဟောင်းအယောင်းဆိုင်တွေအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတလွှခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့စစ်ပွဲတွေကြားအကူအညီလိုနေတဲ့လယ်သမားတွေအကြောင်းပြောပြပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေထိုင်းကစတင်ပေးနေသလိုအမေရိကန်အစိုးရကလည်းပေးဖို့အစီအစဉ်ရှိပါတယ်။ဒီအကူအညီတွေထဲမှာစစ်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကစစ်ပေးဒဏ်ခံနေကြရတဲ့တောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးလုပ်သားတွေအတွက်ကပါဝင်နိုင်သလားဆိုတာကိုကိုခင်မောင်စိုးမင်းကနေပြီးတော့မြေကြီးဩဇာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
အာဆီယံအဖွဲ့အတွင်းသဘောတူညီမှုနဲ့ထိုင်းနိုင်ငံကနေမြန်မာပြည်ကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်စံရိတ်ခါအချောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုအိတ်ပေါင်း4000နဲ့တနင်္လာနေ့ကစပြီးအကူအညီပေးနေပါတယ်အဲ့ဒီအကူအညီတွေကိုမဲဆောက်မြဝတီနေဇက်ကုံသွေးရေးဂိတ်မှာမြမကျက်ချင်ဤအဖွဲ့ကိုပေးရလိုက်တာလို့ထိုင်းနိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်အခုပေးလိုက်တဲ့အကူအညီတွေဟာအရင်အရင်ကပေးတဲ့နိုင်ငံတကာအကူအညီတွေလိုနေဇက်မြင်းဟိုဘက်ဒီဘက်ကဒုက္ခသည်တွေကသာအဓိကဥတီပေးတာမျိုးမဟုတ်ပဲကရင်ပြည်နယ်အတွင်းပိုင်းဖအံမြို့နယ်နဲ့ကောကရိတ်မြို့နယ်အတွင်းကစစ်ဘေးဒဏ်ခံရတဲ့နေရာ၃ခုကိုပေးမှာဖြစ်ပါတယ်ဒါဟာရှေ့ပြေးပနာမအဆင်ပဲဖြစ်ပြီးအာဆီယံအဖွဲ့ကြီးအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးပို့နိုင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီလိုနောင်နောင်ပေးမဲ့အကူအညီတွေထဲမှာမြန်မာနိုင်ငံအလဲပိုင်းပြည်တွင်းစစ်ဖြစ်နေတဲ့အညာဒေသသခိုင်းတိုင်းနဲ့မကွေးတိုင်းကစစ်ပြေးဒုက္ခသည်တွေစီကိုရောက်အောင်ပေးဖို့မဲ့အစီအစဉ်ရှိသလားမရှိဘူးလားဆိုတာကတော့မသိရှိရသေးပါဘူးပြည်တွင်းစစ်ဖြစ်ပွားနေတဲ့အညာဒေသသခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကခြေရွာတွေဟာစစ်ကောင်စီတပ်ကမီးရှို့တာလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေခံကြရပါတယ်အဲ့ဒီအတွက်လေယာစိုက်ပျိုးရေးနဲ့အသက်မွေးဝမ်းကြောင်းပြုနေရတဲ့ဒေသခံတောင်သူလယ်သမားတွေစိုက်ပျိုးရေးလုပ်သားတွေဟာနီးစပ်ရာကြုံရနေရာတွေကိုကစင်းကလေးအပြေးလွှားနေကြရပါတယ်သူတို့ဟာနေဆက်ဒေသကစစ်ပြေးဒုက္ခသည်တွေလိုမျိုးတစ်ဖက်နိုင်ငံကိုခိုးလုံနိုင်တဲ့အခြေအနေမရှိကြတဲ့အတွက်နိုင်ငံတကာအထောက်ပံ့တွေကိုလည်းမရရှိကြပါဘူးအဲ့ဒီအစားပြည်တွင်းကနေကိုနီးကိုဟန်နဲ့ရှာဖွေစုဆောင်းပြီးကယ်ဆယ်နေကြတဲ့အဖွဲ့တချို့ရဲ့စွန့်စားပြီးလာရောက်ပေးပို့ကြတဲ့အကူအညီတချို့သာရရှိကြပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းအမေရိကန်သမ္မတဂျိုးဘိုင်တင်လက်မှတ်ထိုးအတည်ပြုလိုက်တဲ့မြန်မာနိုင်ငံအတွက်ဒေါ်လာ123,000,000,000ထောက်ပံ့ရေးအစီအစဉ်ထဲမှာလူသားချင်းစာနာမှုဆိုင်ရာဆိုတာလည်းပါဝင်ပါတယ်ဒါအပြင်အဲ့ဒီအကူအညီငွေကြေးတွေကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသဆိုင်ရာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့ဒီမိုကရေစီရေလှုပ်ရှားနေတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီတွေလည်းပေးအပ်မှာဖြစ်ပါတယ်ဒါကြောင့်အမေရိကန်ကပေးမဲ့လူသားချင်းစာနာမှုအကူအညီတွေကတော့ထိုင်းနဲ့အာဆီယံကပေးတဲ့အကူအညီတွေလိုစစ်ကောင်စီနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကြက်ချင်ကြီးအသင်းကနေတဆင့်ပေးအပ်မှာမဟုတ်တာကတော့သိကြပါတယ်ဒါပေမဲ့လည်းစောစောကပြောခဲ့သလိုပါပဲနေဆက်ဒေတာကတိုင်းရင်းသားလက်နက်ကင်တွေထိမ့်ချုပ်တဲ့ဒေတာတွေကစစ်ပြေးဒုက္ခသည်တွေကိုတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့အရင်အရင်ကလိုလှုပ်ဆောင်နိုင်ပေမဲ့မြန်မာနိုင်ငံအတွင်းပိုင်းအညာဒေတာပြည်တွင်းစစ်ဖြစ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းကစစ်ပြေးဒုက္ခသည်တွေဖြစ်ကြတဲ့တောင်သူလယ်သမားနဲ့စိုက်ပျိုးရေးလုပ်သားတွေစီကိုအရောက်ပေးဖို့အကူအညီရေးဆောင်ရွက်ဖို့ကတော့လွယ်ကူတဲ့အနေအထားမှာမရှိပါဘူးဒါနဲ့ပတ်သက်ပြီးအမေရိကန်အစိုးရကအခုလိုအကူအညီပေးတဲ့ဆုံးဖြတ်ချက်ချနိုင်အောင်တွန်းအားပေးဆောင်ရွက်တဲ့အထက်မှာပါဝင်ခဲ့သူတွေတဲကတဦးဖြစ်တဲ့မယ်ရီလန်းပြည်နယ်ချင်းအဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာပူးစိုသမုံကအခုလိုပြောပါတယ်
က cross border assistance ne sapya cho pi ro yuta chin sana mu thop pa me so ra ro pa de aku mi be de ha le pa de let tu pai san ya ro account the phor me nan che yi wun ji thana de ne swi ni phu lo lin me lo chan no ai lo tin de sakai yo ma kwi yo aku pi de ma chi ni de atwet ko ne sat ko phyet pi ro cross border de sat phyet pi ro aku mi pi ba su pi ro chan ro sakai ne ma kwi swi ne ya chan ro indian ne sakai ne ཁེ་པི་རོ ཆིན་པི་གནས་ དོ་ཡ་མ་ན་ ཨོ་བོ་མ་ ཅན་ོ་ ཆིན་གོ་བ્યོ་མེ་སཁུ ཆིན་ལིན་ ཁབ་མེན་ སི་དི་ལེ་ན་ ཆིན་ལིན་ ཁབ་མེན་ སུ་ནི་ཕོ་ལོ་ལིན་མེ་ ཨིན་དི་ཡན་ནེ་ལེ་ སུ་ནི་ཕོ་ལོ་ལིན་མེ་ ད་བི་མེ་ བེལོ་ལོ་མ་ལེ་ ཐེ་གོ་ ནེ་སཁེ་པི་རོ དོ་ཕོ་ལོ་མེ་ བེལོ་ལོ་མ་ལེ་ བེལོ་དོ་ཕོ་མ་ལེ་ བཏུ་རུ་ག དོ་ཕོ་མ་ལེ་ བེལོ་པ་ཡ་སན་ཡུ་མ་ལེ་ སོ་རར་ ནང་ཆེ་ཡུ་ཅི་ཐ་ན་ནེ་ USAID ལེ་ཆ་མ་ཤི་དེ་ དུ་རོ་ནེ་ མིན་ཐ་ཕོ་ལོ་མེ་ མ་མ་ཀུ་ཡིན་ནེ་ སཁ་ཡང་གོ ནེ་སཁ་ག ཅན་ོ་ ཆིན་པི་ मकुइने सकाई तो आप उस रोग सोयें ना था क्या था वो तभी मैं नीला नशी में इंडिया का ने तो आप लोडिंग में इंडिया ने सका ने तो आप लोडिंग में तेज़ सिगारो तेज़ संयम मकुइयो सकाई यो चिंपी ने यो ऐसा ले सोयें पर लोडिंग में क्या क्या रो सीमा वो नीला नशी में दीगारो यूएस सोयें या ने तेज़ संयम
စကိုင်းတိုင်းကနီမျိုးနယ်ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လက်ဖြင့်ဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကတော့ပြည်တွင်းစစ်ဖြစ်နေတဲ့အညာဒေသကစစ်ပြေးဒုက္ခသည်တောင်သူလယ်သမားတွေစိုက်ပျိုးရေးလုပ်သားတွေအတွက်အကူအညီကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်ကနေပေးရင်အထူးရောက်ဆုံးဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့မေဒီကန်ကကူညီတဲ့အကူအညီကကူညီမယ်ဆိုရင်လေဆက်ကဒုက္ခတွေတွေကအကူအညီပေးဖို့လွယ်တာကတော့ပြည်ပနိုင်ငံကိုခြေကုပ်ယူပြီးတော့ထောက်ပံ့လိုက်တာပေါ့နော်။လွယ်လွယ်ကူကူနဲ့ကြာတာပေါ့။ပြည်တွင်းကကြာတော့ဒုက္ခတွေစီကိုရောက်စေချင်တော့ NUG ကိုအားကိုးပါရမှာဗျ။ NUG မှာဖွဲ့ထားတဲ့ဒီလူသားစာနာတို့ရှိရဲ့။နောက်ကူညီကယ်ဆယ်ရေးအဖွဲ့တွေရှိတယ်။ဒီအဖွဲ့တွေကနေသွားမှသာလေပို့ပြီးတော့ထိတိရအောင်ရှိတာပေါ့နော်။ဒီအဖွဲ့တွေကဒီဒေတာတွေကလိုကယ်မှာဥပမာမော်ဟာမြို့နယ်မှာကြီးပါအုပ်စုဘလောက်ရှိတယ်စီဘုံမျိုးတွေမှာကြီးကအုပ်စုဘလောက်ရှိတယ် homeless ဘလို့မျိုးတွေမှာကြီးကအဲ့ဒီရဲ့လက်တံတွေအဲ့ဒီရဲ့ဆဲတွေအဲ့ဒီရဲ့အချက်လက်တွေကဒီ NUG ရဲ့ဖွဲ့စည်းထားတဲ့ပါဖပါကဖမှာပဲရှိတယ်။အဲ့ဒီပါဖရဲ့လက်တံဖြစ်တဲ့ကျွန်တော်တို့လူသားစာနာစီမှာပဲအင်္ဂလန်တွေအတိတ်ကြရောက်တယ်။ဂျန်နဲ့ခေါင်းဆောင်အမျိုးမျိုးနဲ့လာတဲ့ NGO IOGU တွေကအဲ့လောက်လက်တံမရှိဘူး။ထဲထဲဝင်ဝင်နှက်နှက်ချီချီမသိဘူးမင်းတို့စိတ်နေဖြစ်တော့သူတို့လည်းခိုးကြောင်ခိုးဝဲလူတဲ့သဘောမျိုးဖြစ်နေတဲ့အခါကျတော့ထိထိရောက်ရောက်တော့မဟုတ်ဘူးပြအထူးသဖြင့်တော့စကိုင်းတိုင်းနဲ့မကွေးတိုင်းပေါ့ဗျာ122တန်းအကူအညီကိုထိထိရောက်ရောက်ရောက်စေချင်ရဲ့ဒေတာကိုလွှမ်းမိုးထားတဲ့အဖွဲ့အစည်းတွေစီကနေတင်သွားစေချင်တယ်စစ်ကောင်စီကနေပြီးတော့ register လုပ်ထားတဲ့အဖွဲ့အစည်းတွေကနေဆိုမသွားစေချင်ဘူး NUG ကလွှမ်းမိုးထားတဲ့ NUG အုပ်ချုပ်နေတဲ့ဧရိယာကိုစိတ်တန့်နဲ့ NUG လမ်းကြောင်းကနေပြီးတော့ထောက်ပံ့လိုက်ပါအမှန်တကယ်ဒုက္ခရောက်တဲ့ပြည်သူတွေစီကိုရောက်ပါလိမ့်မယ်
မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမလုပ်နိုင်ကြတဲ့အတွက်ဒေသခံတောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးလုပ်သားတွေဟာတချို့ကနှီးစက်ရမျိုးတွေမှာခိုကန့်နေကြရ၊ဂျွာနဲ့ဝေးကွာတဲ့နေရာတွေမှာလည်းထွက်ပြေးနေကြရပါတယ်။လဲနွားတွေနဲ့ထွက်ပြေးနေကြရသူတွေဆိုရင်လူအတွက်ရိတ်ခါရင်သာမကနွားအတွက်နွားစာပါအခက်ကြုံနေကြရပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြည်ပခတွေကြောင့်အ ਨੇ စုံလူဦးရေ 1.6 သန်းအိုးမဲ့အိမ်မဲ့ဖြစ်ကြရပြီးလူပေါင်း18သန်းကျော်ဟာအကူအညီလိုအပ်နေတယ်လို့ပြောပါတယ်ခင်ဗျာ
စစ်ပွဲတွေကြောင့်အကူအညီလိုနေတဲ့လက်သမားတွေအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်အလှည့်ပါဂရီနီဒေတာမှာရှိတဲ့စစ်ဘေးရှောင်တွေနဲ့ကလင်းငယ်တွေကိုနောက်ွယ်ကနေကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ရှိနေခဲ့ပါတယ် Freelance Volunteer မြန်မာလို့ခေါ်တဲ့အဖွဲ့ဟာအာနာသိမ့်ပြီးနောက်ပိုင်းလူငယ်တွေနဲ့ဖွဲ့စည်းထားပြီးတော့စစ်ဘေးရှောင်ဒေတာတွေမှာရှိတဲ့လိုအပ်ချက်တွေနဲ့ကလင်းတွေရဲ့ပညာရေးကိုပါအဓိကကူညီပေးနေတဲ့အကြောင်းယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
အခုနှစ်ဖေဖော်ဝါရီလ9ရက်နေ့ကစစ်ရေးပြင်းမှတ်မဟုတ်တဲ့စစ်ရှောင်ဒုက္ခသည်ကလေးတွေပညာသင်ကြားနေတဲ့စာသင်ကျောင်းကိုအာနာသိန်းစစ်တပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တာမှာကလေးငယ်၄ဦးသေဆုံးခဲ့ပြီးတော့10ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ခရီးနီဒေသထဲမှာစစ်ရှောင်စခန်းတွေနဲ့ကလေးတွေစာသင်နေတဲ့စာသင်ကျောင်းတွေမှာကူညီပေးနေတဲ့လူငယ်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တစ်ခုရှိပါတယ်။ Freelance Volunteer မြန်မာလို့ခေါ်တဲ့ဒီဖွဲ့ဟာစစ်ရှောင်ဒုက္ခသည်တွေနဲ့ကလေးတွေရဲ့ပညာရေးလိုအပ်ချက်တွေကိုအဓိကကူညီပေးနေပါတယ်။အဲ့လိုစစ်ဆောင်ဒေသတွေထဲမှာလိုအပ်နေတဲ့အကူအညီပေးရင်းနဲ့ရုပ်တရက်တိုက်ခိုက်ခံရဖို့ဖြစ်လာနိုင်တဲ့အခြေအနေမှာပြန်လည်တုတ်ပြန်နိုင်ဖို့ဘယ်လိုတွေပြင်ဆင်ထားလဲဆိုတဲ့အကြောင်းကိုဖေဖော်ဝါရီလ9ရက်နေ့လေကြောင်းတိုက်ခိုက်မှုမခံရသေးတဲ့အချိန်တည်းက freelance volunteer မြန်မာအဖွဲ့ဝင်တူနဲ့ဆက်သွယ်မေးမြန်းထားပါတယ
်။ကျွန်မကတော့အရင်ကတည်းကဒီမော့ဆိုနေခံဖြစ်တယ်ပေါ့နော်။အလုပ်လုပ်တာကတော့ရန်ကုန်မှာလုပ်တယ်။အဲ project ခုမှဝင်နေတယ်ပေါ့။ဆိုတော့အဲ့အချိန်မှာဒီတပိတ်ကာလလည်းရောက်ရောအော်အိမ်ကိုပြန်ကြရတယ်ပေါ့နော်အလုပ်တွေလည်းပိတ်တော့အိမ်ကိုပြန်ကြရတယ်နေကိုပြန်ကြရတယ်ဒီမော့ဆိုပြန်ရင်လည်းဖြစ်ချင်တော့ဒီ9လပိုင်း20ကျော်လောက်မှာအလုပ်ကနေမှဟန်နိုဗာပြန်လောက်ရမယ်ဆိုပြီးတော့မှရန်ကုန်ပြန်တည့်လိုက်တာတည့်ပြီးတော့မှဒီဟိုအဲ့ချိန်မှာရန်ကုန်ပြန်တည့်နေတဲ့ချိန်မှာကိုကျမတို့ဒီဒီမော့ဆူမှာဆစ်ဖြစ်သွားတယ်ပေါ့နော်ဆစ်ဖြစ်သွားတယ်ပြစ်ခတ်တွေစားကြတဲ့ခါမှာဟိုအဲ့တော့အိမ်ကလည်းအားလုံးကပြေးနေရတဲ့ချိန်မှာကျမအဲ့ချိန်မှာရန်ကုန်ရောက်နေတယ်ရောက်နေတော့ရန်ကုန်ကဒီကျမတို့အင်ဂျင်နီယာကျောင်းတုံးကပေါ့နော် internship ဆင်းတော့တငယ်ချင်းတွေနဲ့အတူတူပဲအဲ့ဒါသူတို့လည်းအမြင်နဲ့အင်ဂျင်နီယာတပိတ်နဲ့သွားတော့သူတို့လည်းအမြင်နဲ့ချိန်ဆက်ပြရှိတယ်ဆိုတော့အဲ့ချိန်မှာသူတို့ကလည်းပြောလာတယ်ပေါ့နော်ခရီးနီမှာဒီမော့ဆူမှာတော့ဒီလိုဆစ်ဆက်ဖြစ်ကြပြီဆိုတော့ဟိုနေလို့ရဲ့နေဖြစ်မှာပေါ့အချင်းတွေဘယ်လိုရှိလဲမိသားစုဘယ်လိုရှိလဲလာမီးရင်းနဲ့အမှကျမတို့ကလည်းဟိုအဆွေဒီ humanitarian ဘိုင်းပေါ့နော်ဆစ်ဆောင်တွေကူမဲ့ဘိုင်းအဲ့တော့ကတော့ဂျီဂျီမမမတွင်းနေခဲ့ကြဘူးဒီရေးပေါ်လက်ရှိပြင်းနေကြရတာဆိုတော့သူတို့ရဲ့စာနဲ့ရိတ်ခအပိုင်းပေါ့အထောက်ပံ့ဖို့ရတဲ့ကျမတို့တိုက်တဲ့အားနည်းကိုသွားကြမယ်ဆိုပြီးတော့မှဟုတ်ပြီပေါ့နော်အဲ့ဒါနဲ့တငယ်ချင်း၄၅ယောက်စုပြီးတော့မှရန်ကုန်ကနေမှရှိတဲ့တငယ်ချင်းတွေကနေမှအလူငွေတွေခံတယ်ပေါ့နော်အလူကောက်တယ်ကောက်ပြီးတော့မှအဲ့ရရတာကနေမှကျွန်တော်တို့သွားပို့မယ်ပေါ့နော်ရထားတာတော့တပတ်တလားပေါ့နော်အဲ့ဒါနဲ့ဖိတ်ခုံဆင်းလိုက်မယ်ဆိုပြီးတော့သွားလိုက်တာအဲတကယ်အခုချိန်ထိပေါ့နော်နနစ်ကြော်ကြွားတယ်အခုချိန်ထိဒီတငယ်ချင်းတွေလည်းအလုပ်ပါလာခဲ့တယ်ပေါ့ဆိုတော့ဟိုကျွန်တော်နေခံဖြစ်တယ်သူကလည်းလိုက်လာခဲ့ကြတယ်အခုချိန်ထိလည်းအများကြီးပါဝင်ခဲ့ကြတယ်အခုချိန်တော့ကျွန်တော်တို့အဖွဲ့ဝင်တွေလည်းအများကြီးပါလာပြီပေါ့နော်သူတို့အနေနဲ့လည်းအများကြီးပေါင်းပါဝင်နေအဖွဲ့အနေနဲ့လည်းလက်ရှိမှာလည်းအများကြီးဟိုတက်နိုင်တဲ့လောက်တော့ဆောင်ရွက်နေကြတယ်ပေါ့ဟုတ်ကဲ့။ရာတီတိုင်းလို့လို့အရင်ခက်ခဲတယ်စစ်ပြီးရှောင်နေတာဘာလို့လဲဆိုရင်တောင်ပေါ်တီတာလည်းဖြစ်တယ်ပြီးတော့အခုလိုမျိုးအရင်အေးတဲ့ရာတီမှာဆိုလို့ရှိရင်သူတို့နေရတာကမူကတဲလေးဖြစ်တယ်ပေါ့နော်မူကတဲလေးဖြစ်တဲ့အတွက်ကြောင့်မလို့ဒီရာတီဥထုတုံးမျိုးလုံးအတွက်တော်တော်ရန်ခက်ခဲဥမာနူရာတီဆိုလို့ရှိရင်လည်းပူလာတယ်ပေါ့နော်အရန်ပူတယ်ပြီးတော့မှဒီမိုးရာတီဆိုလို့ရှိရင်လည်းမိုးရေအရန်စိုက်တယ်နောက်အခုလိုဆောင်းရာတီဆိုလို့ရှိရင်နှင်းရေအရန်စိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီရာတီဥထုတန်ခံရတယ်ပြီးတော့သူတို့မှဟိုဒီကျဲမရေရှူတောင်းနဲ့ကြည့်လိုက်မယ်ဆိုရှင်လည်းအဆင်မပြေဘူးဘာလို့လဲဆိုသူတို့အမိုးအကလေးတွေကဒီမိုးကန်နဲ့ပဲဖြစ်တဲ့အတွက်ကြောင့်မလို့အေးလွယ်ပူလွယ်တယ်နောက်ပြီးတော့အခုလိုနေရာတီမှာဆိုလို့ရှိရင်သူတို့အနှွေးထည်လေးတွေအရန်လိုအပ်တယ်ပေါ့နော်အရန်အေးတယ်ပြီးတော့မှဒီရာတီအကူပြောင်းမှာဆိုလို့ရှိရင်ဒီရာတီတုတ်ကွေးလေးဆိုလို့ရှိရင်အများရန်ဖြစ်တယ်နောက်ပြီးတော့ခုနလိုရေရှားပါတာရဲ့နောက်ဆက်တွဲမှာဘူးသူတို့မှဒီပြောရမယ်ဆိုရင်ယောဂပြောရမယ်ပေါ့နော်အဲ့လိုဆေးဝါးတွေလည်းအမြဲတမ်းလိုအပ်တယ်အဲဆိုတော့လက်လက်မိဖို့ဆေးရုံဆေးခန်းတွေကလည်းရှားတယ်ဝယ်ဖို့ရအတွက်ဆေးတွေကလည်းအရင်စီကြီးလွန်နေပေါ့ဆိုတော့သူတို့မှဒီအရာတူတူတန်နဲ့ပတ်သက်ပြီးတော့မှအမြဲတမ်းတော့ကိုပြောမယ်ဆိုချက်ချက်ခံနိုင်အောင်အမြဲတမ်းကြိုးစားနေရတဲ့ဆိုတဲ့အခြေအနေရှိတယ်ပေါ့နော်ဟုတ်ကဲ့ကျမတို့လက်ရှိ greenie မှာစကူပီးနေတဲ့အပိုင်းဆိုလို့ရှိရင်တော့ဘုံခုချင်းနေပေါ့နော်စာတင်ကျောင်းတွေမှာစီယုံတွေမှာရေးတကြီးလိုအနေနဲ့ဆီချောင်းစခန်းတွေမှာလည်းဘုံခုချင်းလေးတွေကိုဆောက်ပေးနေတယ်ပေါ့နော်အခုချိန်ထိဆိုလို့ရှိရင်တော့ငါချင်းလောက်တော့ပြီးသွားပြီအဲ့အတွက်ကိုလည်းကျမတို့ဒီပြီးခဲ့တဲ့လမှာကိုပနာကုခန္တဆိုရဲကမ်ပိန်းနဲ့ကျမတို့ဟိုရံပုံငွေတွေရှာကြတယ်မြေပြင်မှာလို့ဒီကုန်းကွန်းလေးတွေကိုလည်းစောက်ပေးရတော့ kuna pio tulu mio nga pitabi nao ta ji de khu ka ro aku chai thi ma pite bu ba le so le shi le mi pye chin ni ya chang ni ma chang ni pait lai ya le bo no di li ni yan we ro chang ni pait lai ya ro di bon khu chin le bi thi sao phu ya twa khe khe li ri le shi ni de da ba me pi ang lo set pi lo ma ju sa ni cha de တဖက်မှာဆိုလို့ရှိရင်လည်းကျမတို့ဒီ IEC နဲ့ကိုချိတ်ဆက်ပြီးတော့မှဒီဘုံခုချင်းနဲ့ပတ်သက်ပြီးတော့မှအရေးပေါ်လိုအပ်နေတဲ့စီဆောင်စခန်းတွေလည်းဆက်လက်ပြီးတော့မှဆောက်လုပ်ပြီးဖို့ကြိုးစားနေတယ်
။ခရနီဒေတာမှာစစ်ဘေးရှောင်တွေရဲ့လိုအပ်ချက်တွေကိုကူညီပေးနေတဲ့ Freelance Volunteer မြန်မာအဖွဲ့ရဲ့လှုပ်ဆောင်ချက်တွေအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်စီစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံရဲ့အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွဲပွဲတွေမှာသမ္မတဂျိုးဘိုင်ဒန်ကတော့ပြည်သူတွေအတွက်တစ်နိုင်တစ်ပိုင်ကျန်းမာရေးဆောက်ရှောက်မှုပုံစံကိုဆက်လက်ထိန်းသိမ်းဖို့သတင်းပတ်ကုံမဲဆွဲပွဲတွေမှာအဓိကပြောဆိုပါရစေ။သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့မိသားစုပိုင်းစီးပွားရေးလုပ်ငန်းတွေကနေအများပြည်သူကိုလိမ်ညာမှုနဲ့နယူးယောက်ပြည်နယ်တရားရုံးမှာတရားစွဲဆိုခံရတဲ့အမှုရှုံးနိမ်သွားတာကြောင့်အမခံပေးရမယ့်ငွေအချိန်မီပေးနိုင်မှုကိစ္စကိုအာရုံစိုက်ပြောဆိုနေပါတယ်။မနေ့တနင်္လာနေ့ကဒေါ်နယ်ထရမ့်အပေါ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်တဲ့သတင်းတွေအမေရိကန်နိုင်ငံရေးကိုလွှမ်းမိုးခဲ့ပါတယ်။VOA နိုင်ငံရေးနဲ့မူဝါဒရေးရာသတင်းတော့ Veronica Beltares Iglesias ပြဖို့ထားတဲ့သတင်းကိုတော့ကိုသိန်းထိုင်ဟုတ်ကပြောပြပေးပါမယ်ရှင
်။တပတော် Donald Trump ရဲ့မိသားစုပိုင်းအိမ်ယာချမ်းမြေရောင်းဝယ်တဲ့စီးပွားရေးလုပ်ငန်းတွေမှာလူအများအပေါ်လိမ်ညာမှုတွေရှိခဲ့တဲ့ဆိုပြီးတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်တင်းလာနေနောက်ဆုံးထားနယူးယောက်ပြည်နယ်တရားရုံးကိုဒေါ်လာသန်း454သန်းအာမခံပေးဖို့အစောပိုင်းကတောင်းဆိုခဲ့ပါတယ်။မနေ့ကတင်းလာနေမှာပဲ10ရက်အတွင်းဒေါ်လာ185သန်းအာမခံပေးဖို့တရားရုံးကပြန်ပြီးတော့လျှော့သတ်မှတ်လိုက်ပါတယ်။ဒေါ်လာထရန့်ကတော့သူ့မှာအာမခံပေးစရာငွေကြေးရှိတဲ့အကြောင်းနဲ့အမှုနဲ့ပတ်သက်လို့အရင်ကပြန်လည်ခြေပခဲ့တဲ့အချက်တွေကိုပဲသူ့ရဲ့ကိုယ်ပိုင် True Social Media လူမှုကွန်ရက်မှာရေးသားပါတယ်။Florida ပြည်နယ် Palm Beach ကနေမှာလဲအမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်. This was a rigged trial by a crooked judge and
အတမာတဲ့လိန်ညာလှည့်ပြားတဲ့တရားသူကြီးနဲ့ရှေ့နေကျုပ်ရဲ့တမင်သက်သက်ဆွဲဆိုချက်တွေနဲ့ဟန်ပြတရားစီရင်ခဲ့တာတွေပါ။ကျွန်တော်မှာရှိတဲ့ငွေတွေကိုရွေးကောက်ပွဲမဲဆယ်တာတွေမှာမသုံးနိုင်အောင်ဒီငွေတွေကိုသူတို့ကယူကျင်နေတာပါ
။ Donald Trump ကိုနိုင်ငံရေးအရာတမင်ထုံးနှက်ဖို့အတွက်အောက်လန်နီးနဲ့တရားစွဲဆိုရဆိုတဲ့ပြောဆိုချက်တွေရှိနေပြီးဒါဟုတ်မဟုတ်မေကွန်ထုတ်တာတွေလည်းရှိလာပါလေ။ဒါနဲ့ပတ်သက်လို့ဒီမိုကရက်တစ်အောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအော်ဂတ်စီယိုကော့တက်စ်ကတင်းငွေတွေနေ့က CNN ရုပ်သံကိုခုလိုပြောပါလေ
။ Has there ever been a president, Republican
or Democrat? အရင်က Democrat ရော Republican ရောသမ္မတဟောင်းတွေဒီအဆင့်အထိရာဇဝတ်မှုတွေနဲ့တရားစွဲခံရတာတွေစုံစမ်းစစ်ဆေးခံရတာတွေရှိခဲ့ဘူးလို့လားရှင့်။ဒါကပါတီကြောင့်မဟုတ်တယ်လို့နိုင်ငံရေးကြောင့်လည်းမဟုတ်ပါဘူး။ဒါကအကျင့်ပြက်လက်စားမှုနဲ့ရာဇဝတ်ကြောင်းအရအေးယူတာပ
ါဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့တရားရေးပေးရောရမယ်ငွေတွေကိုရွေးကောက်ပွဲအတွက်ပေးလှူနေတဲ့လူရှင်တွေစီကရယူသင့်မယူသင့်ဒီလိုယူတာကနီးလန်းကြမကြမိကုန်ထုတ်တာတွေလည်းရှိလာပါလေ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံဥက္ကဋ္ဌဟောင်း Ron McDaniel ကတော့ NBC ရုပ်သံကိုအခုလိုပြောဆိုသွားပါလေ
If they feel strongly to support his legal bills,
the other bond to go ja sei ko thop ban ya me. Pay ya me lo khai khai ma ma yong chi de so yin, tharou ma pay kwin shi ba de. Tia yong ga pit dan cha mat tha de ngwe twet, pay me kaisa ma ro tu bak ga alon be pwun pwin lin lin lou saw ni de lo jama myin ba de.
Ta chain ne ma lein phyo pye a pya ga ri yak ku ga de min thami ti yak ku 2016 khu ni ga nau pay kha ngwe pay ga de so pye tabdao Donald Trump bo နယူးယောက်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွက်လာမယ့်ဧပြီလ15ရက်နေ့မှာရုံးတင်စစ်ဆေးဖို့တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။ဒေတော်တွင်လက်ရှိသမ္မတဂျိုးဘိုင်ဒန်ကလည်းဒုတိယသမ္မတတည်တန်းအတွက်ဆက်လက်မဲဆွဲစည်းရုံးနေပြီးစနေနေ့ကအွန်လိုင်းကနေလူထုစည်းဝေးပွဲတွေကျင်းပပါတယ်။အရှင်ဒီမိုကရက်တစ်သမ္မတဟောင်းဘရက်ကိုဘားမားနဲ့အောက်လွှတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီတို့လည်းအွန်လိုင်းစနေဝဲမှာပါဝင်ပါတယ်။သမ္မတဘိုင်ဒန်ကအမေရိကန်ပြည်သူတွေအတွက်တနင်္လာနေ့ကျမ်းမာရေးဆောင်ရှားမှုစနေနေ့ပတ်သက်လို့ကောက်ဝဲပြောဆိုသွားပါလေ
This election is about two different visions of America basically is that my vision our vision about the future
ဒီရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့အမြင်နှမျိုးကွဲပြားနေပါလေ
အခြေခံအဖြစ်ကျွန်တော်အမြင်ကျွန်တော်တို့အားလုံးရဲ့မျှော်မှန်းချက်ကအားလုံးအတွက်လွတ်လပ်မှုနဲ့လုံခြုံမှုတနိုင်တစ်ပိုင်ကျန်းမာရေးစောင့်ရှောက်မှုစနစ်အရာဆရာဝန်လက်မှတ်နဲ့ဝယ်ရတဲ့စေဝါတွေမှာပိုပြီးဈေးသက်သာအောင်နည်းနည်းဖြစ်ဖြစ်အသက်ရှူပိုချောင်ဖို့ပ
ါတပ္ပတော်ဥပမာလက်ထက်ကချမှတ်ခဲ့တဲ့ဥပမာခဲရခေါ်တနိုင်တစ်ပိုင်ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုဝင်ပြီးတော့မှတ်ပုံတင်တဲ့သူဒီနေ့တနေ့ထဲမှာတန်း20လောက်ရှိပါတယ်ဒါပေမဲ့လည်းတပ္ပတော်ဒေါ်နယ်ထရန့်ကဒီစနစ်ကိုပယ်ဖျက်ဖို့အခိုင်အမာပြောဆိုနေပြီးဒီလိုပြောဆိုနေတဲ့အပေါ်မှာတပ္ပတော်ဂျိုးဘိုက်တန်ကဝေဖန်ရှုတ်ချသွားပါလေသူ့အနေနဲ့ဒီတနန်တပိုင်ကျမ်းမာကြီးဆောက်ရှောက်မှုပုံစံပြက်မသွားအောင်မဖြစ်မနေဆက်လက်ထိန်းသိမ်းသွားမယ်လို့လဲတပ္ပတော်ဂျိုးဘိုက်တန်အခိုင်အမာပြောဆိုထားကြအောင်ပ
ြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုသိန်းထိုင်ဦးကပြောပြပေးခဲ့တာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ရောက်ပါပြီပါရီမြို့နယ်စိမ့်မြေကန်ဘေးတလျှောက်မှာလူငယ်တဲ့နှစ်ပေါင်း400ကျော်ကလေးကစာအုပ်အဟောင်းဆိုင်တွေရှိပါတယ်။မြို့ရဲ့သမိုင်းဝင်တင်ဂီတာတစ်ခုဖြစ်တဲ့စာအုပ်ဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံနေရတယ်လဲဆိုတာမဆုမြတ်မွန်နဲ့အတူကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
ကျင်းတဲ့နိုင်ငံပါရီမြို့လယ်ကိုဖျက်ဆီးဆင်းနေတဲ့စိတ်မြကံပေးတလျှောက်မြင်းနေရတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပါရီမြို့ရဲ့တင်ဂေတာတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမြို့အလှကိုခန်းစားလမ်းလျှောက်ရင်းစာအုပ်ဟောင်းတွေမြေပုံဟောင်းတွေဒစိကောင်းဟောင်းတွေပကြီကားတွေရောက်နေစာအုပ်အဟောင်းရောင်းဆိုင်တွေမှာရှားပါးစာအုပ်တွေကိုရှာဖွေရတာကိုမြို့ရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမြို့သူမြို့သားတွေသာမကပါရီကိုလာလည်ကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမျိုးကအထင်ကြီးအစာအုပ်ကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမို့ဒီစာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဟာကမ္ဘာလှည့်ခီးသွားတွေကြားမှာလည်းရေပန်းစားလာပါတယ်။အစိမ်းရောင်စာအုပ်တက်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပြင်သစ်ဒေါ်လာရေး၊နာစီရုပ်သိမ်းပိုက်အုပ်ချုပ်မှု၊ COVID ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမျိုးရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မျိုးကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်စ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမျိုးတော်ဝန်ယုံကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြကံပြီးတခြားမှာထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်တက်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Boîte, je pense que c'est très difficile d'enlever ces 170 jeux de boîte et surtout que c'est très
ဆောက်တတာပေါ့အားလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အားလုံးကတက်တန်းကြပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်စာအုပ်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေအားလုံးကလည်းကျမလိုပဲသဘောထားရှိကြပါတယ်။သူတို့အားလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းစာအုပ်တက်တာတွေကိုနေရာမရွှေ့ကျင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရင်ကြပါတယ်။ကျမဒီမှာရောင်းနေတာအနှစ်30ရှိပါပြီ။ကျမဆိုင်ကတက်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး
။နှမိုင်းကျော်အကွာအဝေးရှိတဲ့မြေကမ်းဘေးလမ်းတစ်လျှောက်မှာမြေကမ်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တက်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်။အဲဒီစာအုပ်တက်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမျိုးခရီးသွားလုပ်ငန်းကခန့်မှန်းထားပါတယ်။တက်တန်းရှင်းနေတဲ့စာအုပ်တက်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြတယ်လို့သူတို့စာအုပ်တွေကိုယာယီတနေရာမှာသွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ်။
Dure décision, triste et surtout
le le coucou son pied ya da myo do ma hou paw. Sait le ma kaung maw. Chumaru a long ga sa au tit ta re ko nyet kan pe ma be tha tin ja ba de. Be lo lou ya ma le su ra a long ga le sin sa ni ja de chin ma de.
Nyet kan niyan paw ma twae saut tha de sa au tit ta paw 900 law chi da mho ta khu chin si ko Olympic gala ma long jo ye ya sit sei bo ga ma lwe ku u lo Paris myo taw win chi de re ga byo ba de. Sa au sai re pait chein ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကြမ်းဖက်လူတွေကဘုံးတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါ။ဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပခြင်းတခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်။
pour j'allais dire accompagner et soulager
peut-être လူကြောင်ဆောင်းတစ်တာတွေခဏဖယ်ထားပေးရမယ်ကာလအတွင်းထိခိုက်နည်းဆုံးဖြစ်အောင်ကျွန်တော်တို့ကကူညီပံ့ပိုးပေးပါပါလက်ရှိသူတို့တုံးနေတဲ့ဆောင်းတစ်တာတွေနဲ့ဆိုင်ဖွင့်လို့မရနိုင်တဲ့ဆောင်းအဟောင်းဆိုင်တွေအားလုံးအတွက်သူတို့နေစဉ်လုပ်ငန်းတွေထိခိုက်အောင်စီစဉ်ပေးမှာဖြစ်ပါတယ်ဆောင်းဟောင်းရောင်းဆိုင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးသူတို့အတွက်အသင့်တော်ဆုံးနေရာရွေးချယ်သတ်မှတ်ပေးမှာဖြစ်ပါတယ်
ပါရီမြို့နယ်ခွဲမရတဲ့စိမ့်ပြကန်းဘေးကဆာအိုအဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကမ္ဘာလှည့်ဧည့်သည်တွေကရောဘယ်လိုသဘောထားရှိကြပါလဲ
No no no
No
စတီယန်ကဲမဲ့ဒီမှာကြတော့ပါရီကိုလာလေရင်အခုလိုမြေကန်းဘေးလမ်းလျှောက်သွားပြီးတော့ဆာအိုအဟောင်းရောင်းတန်ဆိုင်တွေမှာမှွေနှောက်ရှာဖွေရတာမျိုးကမဖြစ်မနေလုပ်ရတဲ့အလုပ်တစ်ခုဖြစ်ပါတယ်
cerrar las boxes es cerrar el corazón de París.
ဒီဆောင်းဟောင်းရောင်းဆိုင်တွေကိုပိတ်လိုက်မယ်ဆိုရင်ပါရီမြို့ကြီးကိုပိတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်
။အစိမ်းရောင်ဆောင်းအုပ်တက်တာကြီးတွေကိုဖြုတ်တာရောပြန်တတ်တာပါ။ကုန်ကြစရိတ်ကိုခံမဲ့အပြင်ပါရီမြို့ရဲကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမြို့တာဝန်ရှိသူတွေကကန့်လန့်ထားပေမဲ့ဆောင်းအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါရယ
်။ Les bouquinistes sont à Paris ce que les gondoliers sont à Venise.
ကွန်ဒိုလာလေးတွေမရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်ဘူးလို့ဆောင်းတစ်တာတွေဆောင်းအဟောင်းရောင်းဆိုင်တွေမရှိတဲ့ပါရီမြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူးဒီဆိုင်တွေကပါရီမြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်ဒီဆောင်းအဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီအခုကြတော့မှအိုလံပစ်ဖွင့်ပွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပါ
e-book လို့ digital စာအုပ်တွေပေါများလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းရောင်းဆိုင်တွေပျောက်ပြက်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
On sort du Covid. On a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues, on les a
Covid ka yoga jang thi kai khe da ga ni aku ma pyan kaung ga za bae shi ba de de. Covid ma chanar lo tor tor ko thi kai khe da wa. Chanar mai sui sao ahong yang du tacho so yin Covid kala de ga ma twei ro ba wu. Ba phit twa ja le raw ma ti ba wu. Tru sao tit ta ri ga raw aku thi shi ni do ma.ကိုဗစ်အပြင်နှီးပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားရော့စရာဖြစ်ပါတယ်ကျွန်တော်တို့ဘက်ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပ
ါပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်ပြကန်းပြီးမှစာအုပ်အဟောင်းတွေကိုတစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ18ရာစုလောက်ခဲကဖြစ်ပါတယ်19ရာစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှရေးပန်းစားလာတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်ကျေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမြို့ရဲ့သမိုင်းဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်။ကျွန်မစုမြန်းပေါ်မှာ
ပါရီမျိုးကစာအုပ်အဟောင်းအယောင်ဆိုင်တွေအကြောင်းကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမဆူမြတ်မောင်ကပြောပြပေးခဲ့တာပါအင်္ဂါညရဲ့ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချင်းကိုမိုက်ခင်လေးကပြောပြပေးပါမယ်ရှင
်အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟုကဟာမတ်စစ်သွေးကြောအဖွဲ့ကိုချိန်မုံမှုအတွက်စစ်စင်ရေးတွေကိုအရှိန်မြင့်မယ်လို့ဒီကနေ့ပဲဂရိကဝေပြုခဲ့တယ်လို့ဂါဇာကမ်းမြောင်ဒေသမှာအပြစ်အခက်ရက်စဲရေးကိုချက်ချင်းတောင်းဆိုနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းပြစ်တင်ဝေဖန်ခဲ့ပါတယ်။တစ်ဖက်မှာလည်းအင်ပီရိုမှာတွေ့ဆုံဖို့စီစဉ်ထားတဲ့အစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့တွေ့ဆုံပွဲကိုအစ္စရေးဘက်ကကိုယ်စားလှယ်အဖွဲ့မလွှတ်တော့တဲ့အပေါ်အမတန်စိတ်ပျက်မိတယ်လို့လည်းအင်ပီရိုကတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဘော်တီမောမြို့ကမြစ်ဖြတ်ကျော်တံတားဖြစ်တဲ့ Francis Scott Key တံတားကြီးကဒီကနေ့မနေ့အစောပိုင်းမှာပြိုကျသွားခဲ့ပြီးတော့လူခဏဦးပျောက်ဆုံးနေပါဗါးစင်ကာပူအလံတင်ထားတဲ့ဒါလီလို့ခေါ်တဲ့ကုန်သင်းမောတစ်စင်းကတံတားရဲ့ထောက်တိုင်ကိုဝင်တိုက်ခဲ့ပြီးတဲ့နောက်တံတားကြီးကပြိုကျခဲ့တာပါတံတားကြီးပြိုကျသွားချိန်တံတားပေါ်မှာကားတချို့သွားလာနေတဲ့အတွက်ကဲဆဲရှာဖွေရေးတွေလည်းလုပ်နေတယ်လို့ Baltimore အရေးပေါ်ဌာနကတာဝန်ရှိသူတွေကပြောပါတယ်ရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလေးတစ်စီးဟာပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်နီးမှာမှောက်သွားတာမှရုပ်အလောင်း11လောင်းကိုဆဲယူရရှိတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကမတ်လ25ရက်နောက်ပိုင်းကပြောပါရယ်မနေ့ကအစောပိုင်းထိတော့ရုပ်အလောင်း9လောင်းကိုဆဲယူနိုင်ခဲ့ပြီးနောက်ထပ်ရုပ်အလောင်း6လောင်းထပ်ပြီးတော့ရခဲ့တာဖြစ်ပါရယ်ရှင်
သတင်းကြေညာကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမော်ဖြစ်ပါတယ်။စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂင်းနဲ့ဂျွန်ဒရိုက်တန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 မှာလည်းတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VO ကိုနားတော်တာဆင်ပေးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါ်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိကင်းကင်းပြီးတော့လူရဆန္ဒပြေဝါကြပါလိမ့်ရှင်။ကျမအလေးမပါ This